ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးခဲ့ရတဲ့စစ်ပီးရှောင်တို့ဟာဒီကနေ့မှတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုနေပြီမို့ကိုယ်နေရကိုစတင်ပြန်နေကြပါပြီ။စစ်ပီးရှောင်တို့နေရစပြန်ကြပြီမဲ့လို့ဤဆက်ရဖုန်ကြီးကျောင်းတွေမှာခိုလုံနေကြတဲ့ဒုက္ခသည်စုစုပေါင်း800လောက်တော့ကြန့်ရှိနေသေးတယ်လို့စစ်ပီးရှောင်ကူညီရေးဖွဲ့တွေကပြောပါတယ်။ဒီသတင်းပြည်စုံကိုတော့ VOA သတင်းတော်မမင်းခိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းတီဘုံမြို့နယ်နားလော်ကျေးရွာနာမှာအော်တိုဘာ23ရက်နေ့ကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ1000နီးပါးနေရစွန့်ခွာထွက်ပြေးခဲ့ကြပြီးဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုပြီးမို့စစ်ဘေးရှောင်တချို့နေရစပြန်နေကြပါပြီ။တိုက်ပွဲဖြစ်ပွားခဲ့တဲ့နားလော်ကျေးရွာနယ်လမ်းနဲ့ရွာတွေကဒေသခံတွေနေရစပြန်ကြတာဖြစ်ပေမဲ့လို့စစ်ဘေးရှောင်ဒုက္ခသည်800လောက်တော့ကျန်နေသေးတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ဆိုင်းဆမ်လိုင်းကပြောပါတယ
်။တိုက်ပွဲဒီဘုံမြို့နယ်ထဲမှာဟိုမနေ့တနေ့က23 24ရက်ထဲမှာရှိတဲ့ဟာတော့ငင်ကားပြီကဟိုလက်ဖက်တပ်တွေချုပ်ပြီးတော့အခြေအနေကငြိမ်သက်သွားပါပြီ။ဒုက္ခသည်အခြေအနေကပြောမစင်တော့ဒီကောင်ဒုက္ခသည်ဆိုလို့ဟိုပြပတော့တော့၄နေရာတော့ရှိသေးတာ။ဟိုအဲ့၄နေရာတွေကတော့အတွင်းကနေနဲ့ကြာတဲ့နေရာတော့ကောင်းအင်ဂျန်ကုန်ကြပြီ93နေရာလောက်ပဲကျန်နေကြဘုခတဲ့ကအုံးကျင်600ကျော်ကျော်ဝင်နေတော့ကျန်သေးရ
ခုနေရကိုမပြန်နိုင်သေးတဲ့စစ်ဘေးရှောင်တွေအတွက်တော့စားနပ်ရိက္ခာအခက်အခဲရှိတယ်လို့သူကပြောပါတယ
်ဘကန်နေမှာကမနေ့ကကျွန်တော်တို့ဟိုနေတာကတော့အဓိကတော့အစားတောက်ပါတော့အဝတ်ဖယ်တွေကတော့ဥသားဆရာတွေကတော့တချို့ရွာတွေကရွာတော်များများပြင်ဆင်ကြရတယ်ပါသွားကြတယ
်တီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နားလုံးနဲ့စံခန့်ကြီးရွာအပဝင်ကြီးရွာဆယ်ရွာလောက်ကဒေသခံတွေဟာမိုင်းခေနာအွန်နာမခေါ်စတဲ့ကြီးရွာကနီးစပ်ရာဖုန်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးတွေထံမှခိုလုံနေကြရတာဖြစ်ပြီးတချို့ကတော့ဒီကနေ့မှနေရက်စပြန်နေကြတာပါတိုက်ပွဲတကယ်ဖြစ်ပွားခဲ့တဲ့နားလော်ကြီးရွာကဒေသခံရွာသားတွေကတော့နေရက်ပြန်နိုင်ခြင်းမရှိသေးဘူးလို့စစ်ဘေးရှောင်တွေကိုခေါ်ယူဆောင်ရှောက်ထားတဲ့နာမခေါ်ကြီးရွာအုပ်ချုပ်ရေးမှူးဦးဆိုင်ညွန့်ကပြောပါတယ်
တောင်ကျေးသွားတာရှိရဲ့မင်းကျေးသွားတာရှိရဲ့နာအောင်ဘုံကြီးကျောင်းသွားတာရှိရဲ့လေအဲ့ဒီအဲ့ဒီပဲပဲတက်မယ်နဲ့တို့တို့ရွာကြတာကမပြောင်းနေခင်ဗျအခုဒီနေ့ကျတော့လေငါဆယ်ရွာတော့တို့ရွာမှာရွာအခြေလေးပြန်လာလေလားကြည့်ရတယ်နိအမှတူတူလေးကညနေပိုင်းကျတော့ပြန်ရောက်လာမှအဲ့ဒါပြန်ကြည့်လို့ကအပြန်ဖြစ်စေအဲ့ဒါကြည့်ရမှာ
ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSC အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသလိုပြီးခဲ့တဲ့မေလတုန်းကလည်းမြန်မာစစ်တပ်နဲ့ SSPP SSC အဖွဲ့ကြားတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တာလည်းရှိပါရဲ့ရှင်